ဒီနေ့ကအတွင်းကအမေရိကန်ဗဟိုထောက်လိုင်းအေဂျင်စီ CIA ရဲ့လုပ်ငန်းတွေကို2010ခုနှစ်နောက်ပိုင်းကစလို့ဒီအစိုးရကစနစ်တကျဖြိုခွင်းခဲ့တယ်လို့ The New York Times သတင်းစာမှာရေးသားထားပါတယ်။တရားစင်လောက်ရှိတဲ့ CIA အတွက်အလုပ်လုပ်ပေးနေသူတွေကိုဒီအစိုးရကနှစ်နှစ်အတွင်းတပ်ဖြတ်ပစ်တာဖမ်းဆီးထောင်ချတာတွေလုပ်ခဲ့တယ်လို့ The New York Times ကဆိုပါတယ်။ဒီထောက်လိုင်းရေးသတင်းပေါက်ကြားမှုဟာဆယ်စုနှစ်အတွင်းအဆိုးအဝါဆုံးဖြစ်တယ်လို့အမည်မဖော်လိုတဲ့လက်ရှိတာဝန်ထမ်းဆောင်နေသူတွေရောယာရုကနားယူသွားသူတွေရောစုစုပေါင်း CIA ရရှိ10ဦးရဲ့ထွက်ဆိုချက်တွေကိုကိုကာပီသတင်းစာမှာဖော်ပြထားတာပါ။ထိကညင်နာမှုတွေနှဲပါအောင် CIA ကတပ်ဆိုင်ရာတာဝန်ရှိသူတွေကစူးစမ်းခဲ့ပေမဲ့ဘာကြောင့်သတင်းပေါက်ကြားမှုဖြစ်သွားခဲ့လဲဆိုတဲ့အပေါ်ဌာနအတွင်းပြင်းထန်တဲ့သဘောထားကွဲပြားမှုတွေဖြစ်ပေါ်ခဲ့တယ်လို့ဆိုပါတယ်။ CIA အဖွဲ့အတွင်းမှာလည်းတရှိုးရှိနေတယ်လို့ယူဆရတဲ့အရာရှိတချို့ရှိသလိုပဲနိုင်ငံခြားမှာနေထိုင်တဲ့ထောက်လိုင်းရေးတွေနဲ့ CIA ဆက်တွေ့တဲ့နီးစနစ်ကိုတရုတ်တို့ကထိုးဖောက်ဝင်ရောက်နိုင်ခဲ့တယ်လို့ယူဆသူတွေလည်းရှိပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ CIA ဘက်ကတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူး။